မင်္ဂလာပါရှင်။အခုဆက်ပြီးတော့မြို့သမီးကဏ္ဍကိုကျမခင်ဗျူထွေးကတင်ဆက်ပေးပါမယ်။ကမ္ဘာတစ်ဝက်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုပေါင်း3000ကျော်ရှိလာနေတာမှာဒီထဲက100ရာခိုင်နှုန်းလောက်ဟာဒီရောဂါတိုက်ဖျက်ရေးနဲ့ကာကွယ်ကုသရေးလုပ်ငန်းတွေမှာရှီတန်းကနေပါဝင်နေကြတဲ့ကျန်းမာရေးဝန်ထမ်းတွေဖြစ်ပြီးတော့ဒီထဲမှာမြို့သမီးတွေအများပြားပါပါတယ်။ကာကွယ်ဆေးရောကုထုံးပါမရှိသေးတဲ့ဒီရောဂါဆိုကြီးကုစီကိုအချိန်မရွေးကူးစက်လာနိုင်တဲ့အန္တရာယ်ကြားမှာပဲ။လူနာရင်းနဲ့နေစဉ်ထိတွေ့ပြီးလူသက်တွေကိုကယ်တင်နိုင်ဖို့အမျိုးသမီးကျန်းမာရေးဝန်ထမ်းတွေရှီတန်းကနေပါဝင်တာဝန်ထမ်းနေကြတာပါဒီလိုအမျိုးသမီးကျန်းမာရေးဝန်ထမ်းတွေပြောပြတဲ့သူတို့ရဲ့အတွေ့အကြုံတွေအခက်အခဲတွေဘယ်လိုခံယူချက်တွေနဲ့ဒီယောဂါဆိုကြီးကိုကာကွယ်တိုက်ဖျက်ဖို့ကြိုးစားနေကြတယ်ဆိုတာတွေကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာစူးစီးတင်ပြပေးပါမယ်ရှင
်
ဘောလုံးညာတီတီမှာရှိတဲ့ကျန်းမာရေးဝန်ထမ်းတွေရဲ့90ရာခိုင်နှုန်းလောက်ဟာအမျိုးသမီးတွေဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့2019ခုနှစ်ကျန်းမာရေးလုပ်ငန်းခွင့်ဆိုင်ရာအစဉ်ကစားမှဖော်ပြထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေစတင်ဖြစ်ပွားခဲ့တဲ့တရုတ်နိုင်ငံမှာဆိုရင်တော့ကျန်းမာရေးဝန်ထမ်းတွေရဲ့90ရာခိုင်နှုန်းဟာအမျိုးသမီးတွေဖြစ်ပါတယ်။ဒီချက်တွေကိုကြည့်ရင်တော့လက်ရှိကမ္ဘာတဝန်းရင်ဆိုင်နေရတဲ့ COVID-19 ရောဂါဆိုးကြီးကိုတိုက်ဖျက်ရမှာအမျိုးသမီးကျန်းမာရေးဝန်ထမ်းတွေအများအပြားရှီရန်ကနေပါဝင်နေတယ်ဆိုတာထင်ရှားပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံထားရတဲ့လူနာတွေကိုစောင့်ရှောက်ကုသပေးရတာဟာတခြားရောဂါဝေဒနာတွေကိုကုသပေးရတာနဲ့မတူပါဘူး။ကူးစက်ဖို့လွယ်ကူလွန်းလာမှုလူနာတွေထံကနေအချိန်မရွေးရောဂါကူးစက်ခံရနိုင်တဲ့အန္တရာယ်ရှိတယ်လို့ကိုကနေတဆင့်ကိုယ့်ရဲ့မိသားစုတွေကိုလည်းရောဂါပြန့်သွားနိုင်ပါတယ်။ဒါကြောင့်ကျန်းမာရေးဝန်ထမ်းတွေအနေနဲ့အခုလိုအချိန်မျိုးမှာစင်ရောကိုပါပင်ပင်ပန်းပန်းအလုပ်လုပ်ကြရတယ်လို့မိသားစုတွေနဲ့တိချခွဲပြီးတော့နေနေကြရတဲ့စေဝန်တန်းတွေလည်းရှိပါတယ်။ဒီထဲမှာတော့ Maryland ပြည်နယ် Frederick Memorial ဆေးရုံမှာလူနာတွေကိုကုသပေးနေတဲ့ Infectious Disease Care Center ကကူးစက်ရောဂါဆိုင်ရာအထူးကူဆရာဝန်ဒေါက်တာခိုင်စင်စန်းလေးပါပါတယ်။
ပဲ patient เนี่ย positive ဖြစ်မယ်ပဲ patient เนี่ย negative ဖြစ်မယ်မသိနိုင်တဲ့ခါကျတော့အဓိကတော့ကိုက patient တွေကိုဂရုစိုက်ရတာဒါလုံးနေကြအလုံးမို့လို့ကိုကလုံးချင်ပေမဲ့လည်းကိုကနေတစ်ဆင့်အိမ်ကိုပြန်တယ်ပြီးတော့ကိုယ့်မိသားစုကိုကူးမှာပေါ့နော်အဲ့လိုမျိုးစိတ်အယံပူခဲ့ရတာပေါ့စစချင်းမှာတော့အဲ့လိုဖြစ်လာတဲ့ခါမှာပေါ့နော်အိမ်မှာပဲဆက်နေမလားအိမ်မှာကျတော့လည်းလူကြီးအဖေမရရှိရဲ့အဖေကလည်းအဆုတ်မကောင်းပေါ့နော်ကလေးလေးကလည်းငယ်သေးရဲ့ငယ်လေးဆိုရင်တစ်နှစ်ပေါ့အကြီးလေးဆိုရင်နှစ်နှစ်ခွဲပဲရှိသေးတယ်အဲ့တော့ဟိုအဖက်ဖက်ကစဉ်းစားပြီးတော့ဒီချိန်မှာပေါ်တော့ပေါ့နော်ကိုနည်းနည်းလေးခဏခွဲနေလိုက်ရင်ကောင်းမယ်အဲ့လိုမျိုးသုံးဖြတ်တာပေါ့နော
်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရတဲ့လူနာအများပြားကိုကုသမှုပေးနေတဲ့ဗြိတိန်နိုင်ငံတောင်ပိုင်းဘွန်မော့စ်မြို့ Royal Bournemouth ဆေးရုံကသူနာပြုဝန်ထမ်းအေမီကတ်တစ်ဆိုရင်လည်းကိုရိုင်းကအသက်ရှူလမ်းကြောင်းဆိုင်ရာယောဂါရှိတဲ့သူပါဒါပေမဲ့လည်းအခုလိုအခြေပြုမှာကိုကိုကိုပိုကယူဆိုက်ပြီးတော့လူနာတွေအတွက်အကောင်းဆုံးတာဝန်ကျေရှင်တယ်လို့သူကပြောပါတယ
်။ I have asthma so it is scary but we sort of have a duty
ကျမမှာပန်းနာရင်ကျယောဂါဆိုတော့ဒီချိန်မှာကြောက်ရပါတယ်။ဒါပေမဲ့လူနာတွေအတွက်ပြည်သူဆောင်ရှောက်ဖို့ကျမတို့မှာတာဝန်ရှိပါတယ်။ဒါကြောင့်ကိုကျမရဲ့အတွက်လည်းကယူဆိုက်ရင်လူနာတွေကိုပြည်သူဆောင်ရှောက်နိုင်အောင်လုပ်ရပါတယ်။ခုချိန်မှာမကြောက်ပါဘူးလို့တော့ကျမလည်းညာမပြောပါဘူးကျမကြောက်ပါတယ
်အေမီကတ်တစ်လိုပဲလူနာရင်းရဲ့ကျန်းမာရေးကိုအတိကဦးစားပေးတာဝန်ထမ်းနေကြတဲ့အမျိုးသမီးစေဝန်တန်းတွေအများအပြားရှိနေတာပါကျန်းမာရေးစေဝန်တန်းတယောက်အနေနဲ့အခုလိုအချိန်မျိုးမှာလူနာရီတက်တာပျောက်ကင်းရေးကိုသာအတိကအာရုံထားလှုပ်ရှားသူတွေဖြစ်တယ်လို့မေရီလန်းပြည်နယ်မောင်ဂိုမာရီဟော့စပစ်ပြုစုဆောင်ရှောက်ရေးကေဟာမှာတာဝန်ထမ်းနေတဲ့အကြီးရန်သူနာပြုမဝဝမော်ကပြောပါတယ်
နာပြုဆိုတဲ့အခါကျတော့နာကျင်နေတဲ့လူနာတွေကိုပြည့်စုံဆောက်ရှောက်ဖို့ဆိုရဲခံယူချက်ကိုအဓိကထားလိုက်တဲ့အခါကျတော့ကိုယ်ကုနိုင်မှလည်းသိရဲကိုယ်အချိန်မရွေးဖြစ်လာနိုင်တယ်ဒီယောဂပိုးတွေကလေထဲမှာရှိနေတယ်ကုပြတ်နိုင်တယ်ဆိုရဲဥစ္စာတွေဟိုအဓိကမထားတော့ဘူးလေနာကျင်နေတဲ့လူနာတွေကိုပြည့်စုံဆောက်ရှောက်ဖို့ဆိုရဲဥစ္စာဒါလေအဓိကထားပြီးတော့လုပ်ဖြစ်တာပေါ့နော်
ကူးစက်သူလူနာတွေများလွန်းလာတဲ့အခုအချိန်မှာစေဝန်တန်းတွေအတွက်စေဝါကုသတဲ့နေရာမှာစေဝါထောက်ကူပစ္စည်းကိရိယာတွေအလုံးလောက်မရှိတာလူနာတွေများလွန်းလာကြမလို့ဝန်ထမ်းအင်အားမနိုင်မနှင်းဖြစ်ရတာတွေအပြင်စံမာရေးဝန်ထမ်းတွေအတွက်ယောဂါကူးစက်မှုကနေကာကွယ်ပေးနိုင်တဲ့ PPE ဝတ်စုံမလုံလောက်တာတွေကြားမှာဒီစံမာရေးဝန်ထမ်းတွေပြင်ပန်းပန်းနဲ့တာဝန်ထမ်းနေကြတာပါ
From available reports, we also know that 1 out of 10 infections are in healthcare workers.
Coronavirus ကူးစက်ခံရသူ၁၀ယောက်မှာ၁ယောက်ကကျန်းမာရေးဝန်ထမ်းတွေဖြစ်တဲ့ဆိုတာအစီရင်ခံစာတွေကနေကျွန်တော်တို့သိရပါတယ်။အခုချိန်မှာတီးခြားခွဲပြီးတော့ယောဂအခြေအနေစောင့်ကြည့်နေရတဲ့ကျန်းမာရေးဝန်ထမ်းတွေကလည်းအတော်များများရှိနေတာကြောင့်ယောဂကာကွယ်ကုသရေးလုပ်ငန်းတွေမှာဝန်ထမ်းအင်အားထိခိုက်မှုတွေဖြစ်လာရပါတယ်။ဒီအခြေအနေကကျွန်တော်တို့အားလုံးအတွက်စိုးရိမ်စရာပါ
။ဒါကြောင့်မလို့အခုလိုအချိန်မှာကျန်းမာရေးဝန်ထမ်းတွေကိုကာကွယ်ပေးဖို့အရေးကြီးတယ်ဆိုတာကိုလည်းဒေါက်တာဟန်စ်ကလုစ်ကအလေးအနက်ထားပြောပါတယ်။သိမိကြထားပြီးသားလူတွေလိုဖြစ်နေတဲ့နောက်ဆုံးအဆင့်တက်ကြီးလူနာတွေကိုမှပြုစုဆောက်ရှောက်ပေးနေတဲ့မဝဝမော်ကတော့တကယ်လို့အလုံးလုံးရင်းနဲ့သူ့ကိုဒီယောဂကူးဆက်လာခဲ့ရင်လေဒါကိုချမ်းချမ်းခံနိုင်ဖို့အတွက်ပြင်ဆင်ထားတယ်လို့ယောဂကူးဆက်ခံရပြီးပျောက်ကင်းသွားသူတယောက်ရဲ့သွေးရည်ကြီးနဲ့တခြားလူနာတွေကိုကုသပေးနေတဲ့အခုနောက်ဆုံးပေါ်နီးနဲ့သူလည်းပါဝင်ကူညီနိုင်တဲ့သူဖြစ်ချင်ပါတယ်လို့ပြောပါတယ်
။အကြိမ်ကိုကဖြစ်မယ်ဆိုရင်တော့မှဖြစ်လိုက်ရဲ့အဲ့ဒါပဲဆူတောင်းတာပေါ့နော်အဲ့ဒါဖြစ်မဲ့ဆိုတော့မှဖြစ်အဲ့ဒါပဲအဲ့ဖြစ်တဲ့ဥစ္စာတော့ပြန်ပြီးတော့ကောင်းလာခြင်းလေအဲ့ပြန်ကောင်းလာပြီဆိုလို့ရှိရင်အခုနောက်ပိုင်းမှာ treatment တစ်ခုကြည့်ရကဒီ antibody ပေါ့နော်ဒီ virus ကခန္ဓာကိုယ်ရောက်တယ်ဆိုလို့ရှိရင်သူက foreign object အနေနဲ့ antigen အနေနဲ့ရှိတယ်ဆိုလို့ရှိရင်ခန္ဓာကိုယ်ရဲ့ကိုယ်ခံစစ်သားတွေ antibody တွေကထွက်လာပြီးတော့သူတို့တိုက်ပြီးရဲ့အဲ့လိုတိုက်ပြီးတဲ့အခါကျတော့ဒီယောဂဖြစ်ထားပြီးပြီဆိုလို့ရှိရင်ဒီယောဂဖြစ်ပြီးတဲ့လူတွေမှာဒီ antibody ဆိုရဲဟာရှိထားပြီးပြီအဲ့ဒါရှိတယ်ဆိုလို့ရှိရင်တွေးထဲမှာအဲ့ဒီ antibody တွေရှိတဲ့အတွက်အခုနောက်ပိုင်းမှာ convalescent plasma ဆိုတာနလန်ထရဲ့တွေးရည်ကြီးပေါ့နော်အဲ့ဒီဥစ္စာကိုကိုကပြန်ပြီးတော့တူတန်းလို့ရတယ် donate လုပ်လို့ရတယ်အဲ့လိုတူတန်းပြီးတော့အခုယောဂဖြစ်နေတဲ့လူတွေကိုကုသမှုပိုင်းမှာလုပ်ပေးရင်းနဲ့ကိုကနေပြီးတော့တစ်ဆင့်ပြန်ပြီးတော့လည်းကုနိုင်မှာဖြစ်တယ်ပေါ့နော
်ဒီလိုခံယူချက်တွေနဲ့လူနာတွေကိုပြည့်စုံဆောက်ရှောက်ပေးနေတဲ့စေဝန်တန်းတွေကြောင့်ပဲယောဂကူးစက်ခံရပြီးတော့ပြန်လည်ကောင်းမွန်လာသူတွေလည်းအများအပြားရှိပါတယ်ဒါကြောင့်အခုလိုအချိန်မျိုးမှာအမျိုးသမီးတွေအများစုပါဝင်တဲ့ကျန်းမာရေးဝန်ထမ်းတွေရဲ့အခန်းကဏ္ဍဟာတိတ်ကိုအရေးပါလာပါတယ်လို့မဝဝမောကပြောပါတယ
်ဒီကဘာလုံးကလူသားအလုံးဒုက္ခရောက်နေတဲ့အချိန်မှာအမျိုးသမီးတွေကလည်းနောက်တန်းနေရှိပါဘူးအမျိုးသမီးတွေကရှေ့တန်းနေပြီးတော့ရေရေဝုန်ဝုန်နဲ့ကိုရီယိုပင်ဖြစ်နေကြစားဖြစ်ရင်လည်းဖြစ်ပါသေးဆိုတဲ့ခံချက်တွေနဲ့ထားပြီးတော့ရှေ့တန်းနေတိုက်နေပါတယ်လို့
ကမ္ဘာ့စစ်မှားရေးဝန်ထမ်းဦးရဲ့အများစုဟာအမျိုးသမီးတွေဖြစ်တယ်ဆိုပေမဲ့လည်းဒီအမျိုးသမီးအများစုဟာအမျိုးသားတွေနဲ့နှိုင်းယှဉ်ရင်တော့ဥဆောင်မှုကဏ္ဍမှာပါဝင်မှုနည်းနေဆဲဖြစ်ပြီးအများစုကဝင်ငွေရရှိမှုနဲ့တဲ့လုပ်ငန်းနေရာတွေမှာလုပ်ကိုင်နေကြတာပါ။ကျန်းမာရေးဆိုင်ရာအရေးပေါ်ကိန်းတွေဆောင်ရွက်မှုတွေဥဆောင်မှုကရချမှတ်တဲ့နေရာတွေမှာအမျိုးသားတွေသာအထူးနေရာရကြပြီးတော့ကျန်းမာကွဲပြားမှုကြောင့်လုပ်ငန်းရာထူးနဲ့လိုအပ်ကလစာခွာခြားတာတွေကိုကြုံနေရဆဲပဲလို့နိုင်ငံပေါင်း104နိုင်ငံကကျန်းမာရေးလုပ်ငန်းခွင်ဆိုင်ရာအခြေအနေတွေကိုလေ့လာသုံးသပ်ထားတဲ့ WHO ရဲ့2019ခုနှစ်အစဉ်ကစားမှာထောက်ပြထားပါတယ်။တကယ်တော့လက်ရှိကိုရိုနာဗိုင်းရပ်စ်တိုက်ဖျက်မှုတွေအပါအဝင်ကမ္ဘာတစ်ဝန်းကကျန်းမာရေးလုပ်ငန်းတွေမှာအမျိုးသမီးကျန်းမာရေးဝန်ထမ်းတွေရဲ့လုပ်အားကတိတ်ကိုအရေးပါပြီးလေးစားဂုဏ်ယူစရာလည်းကောင်းပါတယ်လို့ဒေါက်တာခိုင်စင်ဆန်းကလည်းပြောပါတယ်
။အဓိကဥပမာသူနာပြုတ်ရယ်ဆိုလို့ရှိရင်အမျိုးသမီးတွေများတယ်ပေါ့နော်။အရင်တော့ကျွန်မထင်တာဒီလိုမျိုးဖြစ်လာလို့ရှိရင်သူတို့များတောက်ကြမလားပေါ့နော်။ဒါပေမဲ့သူနာပြုတ်ရယ်အဓိကပဲသူတို့က patient တွေရှိလို့ရှိရင် patient တွေက positive ဖြစ်ရင်သူတို့ကအဓိကဝင်ရတယ်၊သွားရတယ်၊အမီးကပြုစုရတယ်။ဒါရောသူကမင်းကြီးမကြီးအသေးချာလုပ်ပေးကြတယ်အဲ့ဒါကတော့တော်တော်လေးကို respect ဖြစ်မိပါတယ်နော်အခုနောက်ပိုင်းလဲ healthcare workers တွေကြားမှာ covid-19 ကူးရရများရဲ့အထဲမှာမှအတူတပြေကိုအမျိုးသမီး healthcare workers တွေကပုံများတဲ့အတွက်ကိုဒီယောဂခံစားရတာလဲအမျိုးသမီးတွေကပုံများတယ်ပေါ့နော်ဒါပေမဲ့ဒါရောအဲ့လိုရှုပြီးတော့တကယ်ဟိုပဲဒီ covid patient တွေအတွက် volunteer လုပ်ပြီးတော့လုပ်ကြတဲ့အမျိုးသမီးတွေလည်းအများကြီးရှိပါတယ်
အခုလိုကိုရိုနာကပ်ဘေးကျင်ရတဲ့အချိန်မှာအမျိုးသမီးကျန်းမာရေးဝန်ထမ်းတွေအမျိုးသားတွေနဲ့တန်းတူရှေ့တန်းကနေပါဝင်နေတဲ့ဆိုတာကတော့မြင်နိုင်မယ်မထင်ပါဘူးလူနာတွေပေါ်ထားတဲ့သူတို့ရဲ့စေတနာနဲ့တာဝန်ယူမှုတာဝန်သိမှုတွေကလေးစားအသိမဲ့ပြုစီရပါမြန်မာနိုင်ငံက COVID-19 ရောဂါကာကွယ်တားဆီးရေးနဲ့တိုက်ဖျက်ရေးလုပ်ငန်းတွေမှာလည်းအမျိုးသမီးကျန်းမာရေးဝန်ထမ်းတွေရှေ့တန်းကနေအများပြားပါဝင်နေပါတယ်ဒီလိုမြန်မာအမျိုးသမီးကျန်းမာရေးဝန်ထမ်းတွေရဲ့အတွေ့အကြုံတွေကိုတော့နောက်ထပ်အမျိုးသမီးခန္ဓာမှာစူးစီးတင်ပြပေးပါမယ်အခုတော့ကျမတို့ရဲ့သောတာရှင်တွေကိုရိုနာဗိုင်းရပ်စ်ကပ်ဘေးကြီးကနေ ကင်းလွတ်နိုင်ကြပါစေလို့ဆုတောင်းရင်းနဲ့ပဲဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာခွင့်ပြုပါရှင်။ကျမအခင်ပြုပြပါရှင်။